တောင်ကုန်တိုင်းဗဟန်းမြို့နယ် NLD ပါတီရုံးချုပ်ကိုဖေဖော်ဝါရီ9ရက်ည10နာရီမှာလူတစုကဖောက်ထွင်းဝင်ရောက်ခဲ့ရာကြောင့် NLD ဘက်ကသက်ဆိုင်ရာရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့တယ်လို့ပြောပါတယ်။ဒီအမှုကိုဖေဖော်ဝါရီ17ရက်မှာတပ်သိကံပစ္စည်းနဲ့တရားလိုထွက်ဆိုချက်တွေယူမယ်လို့ဗဟန်းမြို့နယ်ရဲစခန်းကအကြောင်းကြားထားပေမဲ့မလာခဲ့ကြောင်း NLD ပါတီဝင်ဦးစိုးလီကပြောပါတယ်။အဲ့ဒီနောက်ပိုင်းလဲဗဟန်းမြို့နယ်ရဲစခန်းကိုအကြိမ်ကြိမ်သွားပြီးအမှုသက်သေစစ်ချက်ယူပေးဖို့တောင်းဝန်ရှိသူတွေကိုတိုက်တွန်းခဲ့ပေမဲ့ပြက်ကွက်ခဲ့ကြောင်းသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။
မစတယ်နဲ့မရက်ဒီမှာကြာတော့ဦးလေးကိုစီးနေခိုင်းဦးလေးကိုဒီလူကြီးတွေအားဒီရုံးချုပ်ဖောက်ဆင်းခံရတာနဲ့ပတ်သက်တယ်။နော်အခုတက်တဲ့ကံပစ္စည်းတွေမှာအခုဆက်ဆွေးချက်တွေလည်းမရှိဘူး။တို့တွေဘာတွေဆက်လုပ်လဲ။သူတို့ကတော့ရှောင်နေပြီးပြောရတယ်အဲ့တော့ဦးလေးကဦးမင်းရအစီအစဉ်လေးပြောဒီနေ့တော့ဒီနေ့သာရှင်းလင်းပွဲလေးတစ်ခုဦးလေးကိုလုပ်မယ်ဆိုပြီးတော့ဒီအခြေအနေရချက်ကိုဒါတင်းပြီးတော့ဆက်ပြီးဦးလေးတို့ကြာဖြစ
်ဖေဖော်ဝါရီ၁ရက်ည၆နာရီမှာဗဟန်းမြို့နယ်ရဲစခန်းကဒီအမှုကိုလက်ခံခဲ့ပါတယ်အဲ့ဒီနောက်ပုံမှန်429နဲ့အမှုဖွင့်ပေးထားကြောင်း၁၅ရက်နေ့မှာအကြောင်းပြန်တယ်လို့ဦးစိုးလေးကပြောပါတယ်စာရွက်စာတမ်းတွေနဲ့ဗန်းစာရင်းတွေယူဆောင်သွားတယ်လို့ရုံးလုံးကြုံရေးကင်မရာစနစ်တချို့လည်းဖျက်ဆီးခံရရလို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းခဏတာပိတ်ထားတဲ့ NLD ရုံးချုပ်ကိုဖေဖော်ဝါရီ၈ရက်နေ့နေ့လယ်ပိုင်းမှာရုံးတောင်ဝန်ရှိသူတချို့ကပြန်ဖွင့်ခဲ့ပြီးအဲ့ဒီနေ့မှာပဲရဲကားတစ်စီးရုံးအနီးနားဝန်းကျင်မှာစောင့်ကြည့်နေတယ်လို့ဖောက်တွင်းခံရတဲ့ဖေဖော်ဝါရီ၉ရက်အထိအဲ့ဒီရဲကားရှိနေသေးကြောင်းဦးစိုးလေးကပြောပါတယ်။
ဒီလိုအခြေအနေမျိုးမှာဒီလိုလုံခြုံရေးရဲကားတစ်စီးရှိတဲ့နေရာဒီနေရာကိုလာပြီးတော့ဖောက်ထွင်းဝင်ရောက်လို့ဆိုတာတာမန်တစ်ခုမှဖြစ်ဘူး။ဦးလေးတို့ပြောပြီးဦးလေးတို့ CCTV မှတ်တမ်းအရာနော်ရဲဝတ်စုံတဲ့ပုံစံတွေပါတယ်စစ်သားဝတ်စုံတဲ့ပုံစံ CCTV ဖြောင်းတဲ့ပုံစံတွေပါတယ်။နောက်အရက်ဝတ်ဆိုတာထဲမှာ SD လည်းပါနေတာပဲ။ရက်ွက်ကပူချွေးမှုတွေလည်းပါနေတာပဲပေါ့သဘောက။အဲ့တော့ဦးလေးတို့ကမတရားခံတာ။နော်အဲ့တော့တရားခံဘလူတွေဖြစ်နိုင်ကြလဲဆိုတာလေအားလို့ဒါအားလို့မှားလို့ရ
တတ်သိကံပစ္စည်းရေးတိမ်ဖို့ကိစ္စတရားလိုစီကထွက်ဆိုချက်တွေယူဖို့ကိစ္စတွေကိုဗဟန်းမြို့နယ်ရဲစခန်းကပြက်ကွက်နေတဲ့အတွက်ပရမအဆင့်အနေနဲ့စာပေးဖို့မှာဖြစ်ပြီးဆက်ပြီးပြက်ကွက်ရင်တော့ခရိုင်အဆင့်တိုင်းအဆင့်အဲ့ဒီနောက်ပြည်ထောင်ရေးဝန်ကြီးဌာနအထိအဆင့်အဆင့်တိုင်ကြားသွားမယ်လို့ဆိုပါတယ်ဖေဖော်ဝါရီလ15ရက်မှာလဲရဲကားအမြောက်များနဲ့ရဲအင်အား100လောက်ဟာ NLD ရုံးချုပ်ကိုရောက်လာပြီးဗဟိုလုံးမှုဆောင်တွေဖြစ်တဲ့ဥအောင်ကြည်ညွန့်နဲ့ဒေါ်မေဘူးဝင်းမြင့်ကိုလာရောက်ရှာဖွေကြပါတယ်။အဲ့ဒီနောက် NLD ရုံးချုပ်ရှေ့ကိုလူအင်အားထောင်ချီရောက်ရှိလာပြီးဝန်းရံခဲ့ပါတယ်။အဲ့ဒီနောက်ဖမ်းဆီးခြင်းတဲ့သူတွေမတွေ့ရတဲ့အခါမှာညှိနှိုင်းမှုတွေရပြီးရဲတပ်ဖွဲ့ဝင်တွေကိုပြန်ရှုပ်သိမ်းသွားပါတယ်။